တူရကီနိုင်ငံကဆော်ဒီကောင်စီဝင်ရုံအတွင်းအသက်ခံလိုက်ရတဲ့ဆော်ဒီသတင်းထောက်ဂျမယ်ကာရှိုဂီရဲ့အလောင်းဖက်မှဖျောက်ဖျက်ပစ်တယ်လဲဆိုတာနဲ့အဲ့ဒီလိုဖျောက်ဖျက်ပစ်တဲ့နေရာမှာပူပေါင်းကြံစီခဲ့တဲ့သူတွေဘယ်သူပေါ်ပါလဲဆိုတာကိုထုတ်ပြဖို့တူရကီသမ္မတရက်စစ်တယ်အရဝန်ကဒီကနေ့တောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။တရင်ထောက်ကာရှိုဂီအသက်ခံရတဲ့တပ်တွေအထောက်အထားတွေပို့ရထားပြီလို့သမ္မတအာဒိုဝန်ကလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့ပေမယ့်အသေးစိတ်ကိုတော့ပြောမသွားပါဘူး။ဆိုရီအာရေဗျနိုင်ငံရဲ့အစိုးရရှင်နေချုပ်ကအစ္စတန်ဘူကိုလာမဲ့တနင်္ဂနွေနေ့မှာလာရောက်မှာဖြစ်တယ်လို့တရင်ထောက်ကာရှိုဂီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေအတွက်တူရကီတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်လို့လည်းသမ္မတအာဒိုဝန်ကပြောပါတယ်။တူရကီနိုင်ငံကပေးပို့ခဲ့တဲ့တပ်သေးတောက်အထောက်အထားရအရတင်းစားဆရာကာရှိုဂီကိုကြိုတင်ကြံစီပြီးတပ်ဖြတ်ခဲ့တဲ့ပုံစံမျိုးဖြစ်နေတယ်လို့ဆော်ရီဖက်ကကြေညာချက်ထုတ်ပြီးတော့ဝန်ခံပြောဆိုခဲ့တာပါဒီလိုတပ်ဖြတ်ဖို့ဘသူကကြိုတင်ကြံစီခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးတနည်းရှိသူတွေကိုတရားရင်ဆိုင်နဲ့အောင်ဆက်ပြီးစုံစမ်းနေတယ်လို့ဆော်ရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်တပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတော့တာဝန်ရှိသူ၅ဦးကိုဆော်ဒီအစိုးရကအလုပ်ကထုတ်ပယ်ခဲ့တယ်လို့လူ၁၈ဦးကိုလည်းဖမ်းဆီးထားပါတယ်